ခုတော့ထိုင်းဘက်ကသတင်းတပုတ်ကိုတင်ပြပေးချင်ပါတယ်။ထိုင်းမြန်မာနယ်စပ်တက်ပြည်နယ်မဲအောင်ဆွန်ပြည်နယ်ထဲကိုမြန်မာတွေအစုလိုက်ပြုံလိုက်ဝင်ရောက်လာနေပြီးတော့တစ်ပတ်အတွင်းမှာပဲအထောက်အထားမဲ့မြန်မာ120ကျော်နဲ့လူမောင်ခိုးပွဲစား9ယောက်ဖမ်းဆီးခံရတယ်လို့ဆိုပါတယ်။ဒီသတင်းကိုတော့ထိုင်းအခြေစိုက် VOA မြန်မာဝိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်တက်ပြည်နယ်နဲ့မယောင်ဆောင်ပြည်နယ်တွေထဲကိုတစ်ပတ်အတွင်းအထောက်ထားမဲ့မြန်မာ120ကျော်ဝင်ရောက်လာကြောင်းတပ်ဆိုင်ရာနယ်စပ်လူမျိုးရေးတပ်ဖွဲ့တွေကသတင်းထုတ်ပြန်ခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
။အခု2020ဒီဇင်ဘာလ5ရက်ကနေ7ရက်အထိတစ်ပတ်အတွင်းမှာထိုင်းနိုင်ငံမြောက်ပိုင်းမယောင်ဆောင်ပြည်နယ်ထဲမှာမြန်မာနိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ဆိုတာတရားပြည်နယ်ပေါ့ဗျာ။တရားပြည်နယ်ဘက်ကနေတရားမဝင်လာတဲ့မြန်မာ69ယောက်နဲ့သူတို့ကိုပို့ဆောင်ပေးတဲ့လူမောင်ကိုလူပွဲစား9ယောက်ကိုတက်ဆိုင်ရလုံမျိုးရေးတပ်ဖွဲ့တွေကနေဖမ်းမိရဆိုကြောင်းသတင်းထုတ်ပြန်ထားတာရှိပါတယ်။အလားတူပဲတိုင်းနိုင်ငံမြောက်ပိုင်းတက်ကီနယ်ဘဲဆောက်ဒေသတဝိုက်မှာလည်းတရားမဝင်မြန်မာ35ယောက်တဲ့မနေ့ဖမ်းဆီးချိန်သိမ်းထားတယ်ဆိုတဲ့ကြောင်းတိုင်းလုံမျိုးရေးတပ်ဖွဲ့တွေကသတင်းထုတ်ပြန်ထားတာရှိပါတယ်။မယောင်ဆောင်ပြည်နယ်နဲ့တက်ကီနယ်နဲ့မှာအခုတစ်ပတ်အတွင်းမှာတရားမဝင်မြန်မာ121ယောက်ရဲ့လူမောင်ခိုးလူပွဲစား9ယောက်ရဲ့ကိုတက်ဆိုင်ရာလူမျိုးတပ်ဖွဲ့တွေကနေဖမ်းဆီးထိန်းသိမ်းနိုင်ခဲ့တယ်ဆိုတဲ့အကြောင်းကျွန်တော်သိရပါတယ်ဗျာ
အခုဆိုရင်တရားမဝင်မြန်မာတွေဝင်လာတက်တဲ့နေဆက်လမ်းတွေကိုလည်းတင်းတင်းကြပ်ကြပ်စောက်ကြပ်ပြီးဖမ်းဆီးနေတယ်လို့ထိုင်းနိုင်ငံအတွင်းပိုင်းကိုရောက်နေတဲ့မြန်မာတွေကိုလည်းမနဲ့ဝီလီဝီလင်းအချိန်မှာလောက်ဝကအပါဝင်အဖွဲ့ဆောင်ကဝင်ရောက်စစ်ဆေးနေတာကြောင့်ထိုင်းတနိုင်ငံလုံးမှာနေ့စဉ်စစ်စင်ရေးကြောင့်ဖမ်းပြီးတဲ့မြန်မာတွေရာခိုင်နှုန်းလောက်ရှိနေတယ်လို့လည်းပြောပါတယ်
။တရားမဝင်တွေဘယ်လောက်ရှိတယ်လဲဆိုတာကိုသိရအောင်အိမ်စကားခေါက်ပြီးတော့ဝီလီဝီလင်းချိန်ချိန်မှာကျွန်တော်စပြီးတော့မနေ့9နာရီဝီလီဝီလင်းချိန်ချိန်မှာစတင်ပြီးဖမ်းဆီးမှုတွေစပါတယ်။မနေ့9နာရီကနေ9နာရီခွဲတွင်ပေါ့။အဲ့ဒီမှာလည်းသက်ဆိုင်ရာအလုသမားဌာနလာဝကမှုခင်းရေးနေပြည်လုံခြုံရေးတပ်ဖွဲ့အကုန်လုံးပါဝင်ပြီးတော့ကျွန်တော်စစ်ဆေးနေရတာလေ။နေ့စဉ်နဲ့ဆိုလို့ကျွန်တော်မဲဆောက်ပါဝင်ထိုင်းတနိုင်ငံဥပမာရှိတဲ့ KID ဒေသအလိုက်မှာတော့အနည်းဆုံး10ခန်းလောက်ရှိတဲ့ဟာတွေအပေါင်းလိုက်မယ်ဆိုတော့နေ့စဉ်နေ့စဉ်ရာနဲ့ချီပြီးဖမ်းကန်နေရတယ်လို့ကျွန်တော်သုံးသပ်လို့ရပါတယ်
။ထိုင်းမြန်မာနယ်စပ်မှာတော့အထောက်ထားမဲ့ရွှေပြောင်းလုပ်သမားတွေဒါမှကနိုင်ငံရေးလှုပ်ရှားမှုတွေကြောင့်တိတ်ဆောင်လာသူတွေလည်းအဖမ်းဆီးခံနေရတာတွေရှိပါတယ်။ထိုင်းနိုင်ငံအတွင်းမှာအထောက်ထားမဲ့တွေကိုလက်မှတ်လုပ်ပြီးတဲ့ကာလပြီးဆုံးသွားချိန်မှာတော့နောက်ထပ်ဝင်လာတဲ့သူတွေကိုပိုက်စိတ်တိုက်ဖမ်းဆီးနေပြီးနေရက်ပြန်ပို့နေတာတွေကိုလည်းလုပ်နေတာပါအခုဆိုရင်ထိုင်းနယ်စပ်အချုပ်တွေမှာတော့မြန်မာနိုင်ငံသားတွေနဲ့ပြည်နေပြီးဖမ်းမိသူတွေကဒဏ်ကြေးပေးဆောင်ရတာတွေလုပ်ရတယ်လို့တချို့ကတော့45ရက်ချုပ်နှောင်ခံရပြီးတဲ့အခါမှာနေရက်ပြန်ပို့တာတွေကိုလည်းလုပ်နေပါတယ်ရှင်